လသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီနဲ့အဖွဲ့ဟာဒီကနေ့နေ့လယ်ကရခိုင်ပြည်နယ်စစ်တွေမျိုးကိုရောက်ရှိလာခဲ့ပါတယ်။မစ္စတာဂရန်ဒီနဲ့အဖွဲ့ဟာစစ်တွေရာတဆင့်ဘူးတီတော်မောင်တော်မျိုးနယ်တွေကိုတွားရောက်မှာဖြစ်ပါတယ်။သူရဲ့ဘူးတီတော်နဲ့မောင်တော်ခီးစဉ်ဟာနှစ်ရက်ကြာမြင့်မှာဖြစ်ပြီးမွတ်စလင်ဒုက္ခသည်တွေနဲ့တွေ့ဆုံဖို့စီစဉ်ထားတယ်လို့သိရပါတယ်။မောင်တော်မျိုးနယ်ပန်းတော်ပြင်းမွတ်စလင်ကျေးရွာက UNWA ကကုလသမဂ္ဂဒုက္ခသည်ဆိုင်ရာမဟာမင်းကြီးနဲ့သူတို့တွေနဲ့ပြန်တွေ့ဆုံဖို့ရှိကြောင်းအခုလို့ပြောပါတယ်
။ဟုတ်ကဲ့မနက်ပြင်းသူလာလို့ရှိရင်ကျွန်တော်ရဲ့ရင်းရပါပိုလီစီအရည်ကြီးရမှာတောင်းစီရမောင်မျိုးနယ်လေးစီတီနဲ့မျိုးကျွန်တော်ပြေးကြတာရှိပါတယ်။ကျွန်တော်ကမလို့စေတော့တော့အကက်ကမတက်တော့ရှိပါဘူးခင်ဗျာ။ဒါဒါနဲ့တွမ်းကြတော့မြေသာကိုနေတဲ့ကျွန်တော်ကြည့်ရမှာပါ။အမေအကက်ဆက်ဆိုရင်စင်းတက်တော့ရှိပါဘူး
။ Mr. Philippo Grandi နဲ့အဖွဲ့ဟာဘူးတီတော်မောင်တော်ကပြန်လာပြီးတဲ့နောက်စစ်တွေမျိုးဓာပိုင်ကယ်ဆယ်ရေးစခန်းနဲ့ဘာဆာရာကျေးရွာတွေကိုတွားရောက်မယ်လို့လည်းသိရပါဗျ။ဓာပိုင်ကယ်ဆယ်ရေးစခန်းတာဝန်ကဦးသိမ်းမောင်ကကုလသမဂ္ဂဒုက္ခသည်မဟာမင်းကြီးစခန်းကိုလာရောက်မဲ့ခရီးစဉ်မသိရှိရသေးကြောင်းဒါပေမဲ့သူလာရောက်ခဲ့ရင်သူတို့ဒုက္ခသည်တွေရဲ့အခက်အခဲတွေကိုတင်ပြဖို့ရှိကြောင်းပြောပါတယ်
။အဓိကကျွန်တော်တို့ဒီမှာသတ္တကနယာယီဆိုပြီးတော့ကျွန်တော်တို့ကိုထားခဲ့တာ9နှစ်ရှိပြီကုစာနယ်ရက်ကတခုနဲ့ဒီဒုက္ခသည်စခန်းမှာကျွန်တော်တို့နေရတာအမတန်မှရှည်စရာကြီးလဲရှည်စရာကြီးဒုက္ခနဲ့လဲနေရတာသာလည်းပြောတမင်ပြောကလဲတုံငယ်တဲ့မိဘနှစ်ပါးအကန့်တကမှာဥပယ်စစ်တပယ်မှာနေရတာကျွန်တော်တို့အမှန်တမ်းနောက်တစ်ခုကကျွန်တော်တို့အများဆန္ဒကနိုင်ပေါ်နေရာ300ပိုးကွာတဲ့နေလာခဲ့တဲ့မူလနေရာမှာဘာသာပေါင်းစုံအတူတကွာရှင်တိုင်တွင်နေတိုင်ဖို့ကျွန်တော်တို့ဆန္ဒရှိတယ
်စစ်တွေမျိုးဓာပိုင်ကယ်ဆယ်ရေးစခန်းတာဝန်ခံဦးသိမ်းမောင်ပြောသွားတာပါရှင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးမစ္စတာဖီလစ်ပိုဂရန်ဒီဦးဆောင်တဲ့အဖွဲ့ဟာရခိုင်ပြည်နယ်မှာအဆအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးနောက်ပိုင်း2018ခုနှစ်ဇူလိုင်လကရခိုင်ပြည်နယ်ကိုတချိန်ရောက်ရှိလာခဲ့ပြီးမောင်တော်ဒေသကဖြစ်စဉ်တွေကိုတွားရောက်လေ့လာခဲ့တယ်လို့စစ်တွေမျိုးကမွတ်စလင်ကယ်ဆယ်ရေးစခန်းတွေကိုလည်းတွားရောက်ခဲ့ပါတယ်ရှင်။